ကယားပြည်နယ်ဒီမော့ဆိုမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားမှာထိတွေ့တိုက်ပွဲဖြစ်နေတာဒီကနေ့ဇန်နဝါရီလ3ရက်နေ့ဆိုရင်4ရက်သက်တိုက်ရှိလာနေပါပြီ။ပြီးခဲ့တဲ့ရက်ပိုင်းကတိုက်ပွဲတွေအတွင်းမှာတော့စစ်ကောင်စီဘက်ကနေလေကြောင်းကပါတိုက်ခိုက်ခဲ့ပါတယ်။တိုက်ပွဲတွေအတွင်းမှာလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်ဒေသခံပြည်သူတွေဟာဘေးလွယာကိုထွက်ပြေးတိမ်းရှောင်နေရပါတယ်။ကယားပြည်နယ်ဒီမော့ဆိုမြို့ဘက်ကတိုက်ပွဲအခြေအနေအကြောင်းရန်ကုန်ကလာတဲ့သတင်းမမျှသတင်းအောင်ပြောပြပေးပါရှင်။
ဒီဇင်ဘာ31ရက်နေ့ကစပြီးတော့ဒီကနေ့ဇန်နဝါရီ3ရက်နေ့အထိဒီမော့ဆိုမြို့နယ်မှာပြည်သူ့ကာကွယ်ရေးမဟာမိတ်ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်အကြားတိုက်ပွဲတွေနှေးစင်ဖြစ်နေပါတယ်။ဒီကနေ့တနင်္လာနေ့မှာညနေပိုင်းအထိတိုက်ပွဲတွေဖြစ်နေတယ်လို့ကရင်နီအမျိုးသားကာကွယ်ရေး KNDF အဖွဲ့က VOA ကိုပြောပါတယ်။ဒီကနေ့ထီ၄ရက်ဆက်တိုက်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတယ်လို့လည်းဒေသခံတွေကပြောပါရယ်31ရက်နေ့ကတိုက်ပွဲတွေကစစ်တပ်ဖက်ကလေကြောင်းကနေပါတိုက်ခိုက်တယ်လို့လည်းဒီမိုးဆိုဒေသခံတူကအခုလိုပြောပါရယ
်တိုက်ပွဲရတော့အားကြီးနေတော့ဆင်းရဲနော်နော်ဒီစီကဲနေစီကဲရှိနေရတော့လေတောင်းရလောက်ပါနော်အဲ့ဒီမှာလည်းဖိုင်နေတယ်ဘုံချဲလာလို့ဆရာကြီးဘုံချဲတော့လည်းဒီကစားရတဲ့ကာကာမျိုးလေးရှိတယ်ဗျ။မင်းရရမလားစားလို့ဒီနေရာလည်းမရှိဘူး။မင်းတို့ဆိုကြည့်ဖက်ကြရအောင်လား။မင်းရလည်းစားလို့အမိုင်ရောရှိတယ်ဗျ။အော်လေးမိုင်လာဝင်ရဲ့ကြာရတော့မယ်။အဲဒီမင်းကြည့်ချင်တဲ့မခံနိုင်တာပေါ့နော်။မင်းလည်းအဲ့လိုမျိုးအလုံးချင်းတော့လည်းမဖြစ်ဘူး။
ဒီဇင်ဘာ31ရက်နေ့တိုက်ပွဲမှာစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေဖြင့်တိုက်လေရင်နေတဲ့ပါပစ်ခတ်ပြီးတော့တိုက်ခိုက်မှုတွေရှိပြီးတော့ပြည်သူ့ကာကွယ်ရေးတပ်ဖက်က2ဦးကြဆုံးတယ်လို့ပြည်သူ့ကာကွယ်ရေးတပ်ဒီမော့ဆိုကသတင်းထုတ်ပြန်ပါတယ်။ဒီမော့ဆိုမြို့ငွေတောင်ဆယ်လမ်းစုံအနီးမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့တွေကိုပြည်သူ့ကာကွယ်ရေးတပ်ဒီမော့ဆို DMO PDF ကဥဆောင်ပြီးတော့မဟာမိတ် PDF ပူးပေါင်းတပ်အပွားဝင်တခြားတော်လှန်ရေးအင်အားစုတပ်တွေနဲ့ပူးပေါင်းပြီးတော့တိုက်ခိုက်ခဲ့တယ်လို့လည်းပြည်သူ့ကာကွယ်ရေးတပ်ဒီမော့ဆိုကသတင်းထုတ်ပြန်ထားပါတယ်။လာနေချီပြီးတော့ကြာနေပြီဖြစ်တဲ့ဒီမော့ဆိုမြို့နယ်တွေကတိုက်ပွဲတွေကြောင့်ဘေးလွတ်ရာထွက်ပြေးခိုးလုံနေရသူကလည်းတောင်းနေချီပြီးတော့ရှိပါတယ်။စစ်တပ်ဖက်ကလမ်းကြောင်းတော်တော်များများကိုပိတ်ဆို့ဆစ်ဆီးနေတဲ့အတွက်စားရေးတောက်ရေးအခက်အခဲဖြစ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီကနေ့ထိတိုက်ပွဲတွေဖြစ်နေလို့စားတောက်ကုန်တွေဝယ်ဖို့ခက်ခဲနေတဲ့အကြောင်းဒေသခံတွေကအခုလိုပြောပါတယ်။
အခုဆိုင်ပေါ်ကျင်းနေရတဲ့ဒီမော့ဆိုမြို့ပေါ်မှာမြေမရဲ့ဆိုင်ရုံကစီနေရာဆိုင်ကမှာအားတယ်နော်ဒီနေရာဒီဆိုင်ပေါ်ကျင်းနေတဲ့ဆိုတော့အဲ့ဒီနေရာကဟောရဲ့ငွေရေးစီဆောင်ပြီးတော့နေဆိုင်နေရတယ်နော်ဟောဒီကစီတော်မှာထောက်ကနေလည်းရှိပြီးဆိုတော့အမှတော့ဒီလိုဆိုတော့တောင်းနေလာတဲ့စီလောနော်အလဲဆောင်ပေါ်တော့ဆောက်ဆောင်ခွင့်ကိုကျင်းနေရတာရဲ့ဖြစ်တယ်နော်မပြောစီမံကမဆာမီလောက်တက်သွားတာပေါ့နော်ဟုတ်
စစ်တပ်ကအနာသိမ်းခဲ့ပြီးတဲ့နောက်2021ခုနှစ်အတွင်းကယားပြည်နယ်ထဲမှာကရင်နီအမျိုးသားကာကွယ်ရေး KNDF ပူးပေါင်းအဖွဲ့နဲ့စစ်ကောင်စီတို့ကြားမှာထိတွေ့တိုက်ပွဲစုစုပေါင်း130ကျော်ဖြစ်ပွားခဲ့တယ်လို့ KNDF ဘက်ကထုတ်ပြန်ထားပါတယ်။တိုက်ပွဲတွေအတွင်းပြည်သူ့ကာကွယ်ရေးပူးပေါင်းအဖွဲ့တွေဘက်က73ဦးအရဲသားဒေသခံ146ဦးသေဆုံးခဲ့တယ်လို့ဒီကနေ့ဇန်နဝါရီ3ရက်ရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။